ဒီလေကြောင်းတိုက်ခိုက်မှုတွေကြောင့်ကယားပြည်နယ်ဒေသခေါ် KNI ဒေသဒီမော့ဆိုမြို့နယ်အနောက်ချမ်းရွာကန်နဲ့စစ်ရှောင်နေထိုင်တဲ့နေရာမှာဘုံကျဲခံရလို့အပြစ်မဲ့ရသားပြည်သူ6ဦးသေဆုံးပြီး10ခန်းလောက်ထိခိုက်ဒဏ်ရာရှိခဲ့တယ်လို့စစ်ရှောင်တူက VOA ကိုပြောပါတယ်။ဒီမော့ဆိုအနောက်ချမ်းမှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲတိုက်ခတ်ခံရတာလို့လည်းဒီဒေသခံတွေကဆိုပါတယ်။ဒီမော့ဆိုရှေ့ဘက်ချမ်းမှာတော့ရရှိတိုက်ပွဲပြင်းထန်နေတာပါ။သတင်းပေးပို့ချက်ကိုအခြေခံပြီးအလိမ္မာပြောပြပေးပါအောင်ခင်ဗျာ။
မေလ24ရက်နေ့ကဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းရွာသူရွာသားတွေနဲ့စစ်ဆောင်နေတဲ့ပစင်းလာကျေးရွာအနီးအနားမှာလေရင်နဲ့ဘုံကျဲတိုက်ခတ်ခံရလို့အရသာပြည်သူ6ဦးသေဆုံးပြီး10ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ဆောင်သူက VOA ကိုပြောပါတယ
်။မနေ့ကဒီမော့ဆိုအနောက်ဘက်ခြမ်းမှာလည်းတပ်ဖိုက်တိုင်းနဲ့ဘုံကကျေးရွာတွေကကျေးပြီးတော့တိတ်မိတာကမှလည်းလည်းကျင်းဆက်ပြီးတော့ထူကြတယ်ရှိလို့ရတော့မြန်မာတော့အဲ့လိုပေါ့နော်ဟိုစိုးရရတဲ့တန်ရရောမစိုးရရတဲ့တန်ရရောလက်ကနန်းတော့ဒီဖိုက်တန်ရရတယ်ကြဟုတ်နောက်ပြီးတော့ဟိုပေါ့နော်6ဦးသုံးသွားတာတော့အမျိုးသား9ဦးနဲ့အမျိုးသမီး2ဦးပြဟုတ
်ဒီမော့ဆိုမျိုးနဲ့အနောက်ဘက်ခြမ်းမှာတိုက်ပွဲမဖြစ်ပွားတာရက်အတော်ကြာနေပြီလို့ဒေသခံတွေကပြောပါတယ်ဒါပေမဲ့မနေ့ကစစ်လေရင်ငါးစင်လာပြီး6ချိန်ထပ်မနဲ့ဘုံကျဲတိုက်ခတ်သွားတယ်လို့ပြောပါတယ်။ဒီမော့ဆိုအရှိတ်ချမ်းမှာဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီကအထိနာရာကြောင့်အနောက်ဘက်ချမ်းကစစ်ရှောင်းနဲ့ရွာခံတွေနေတဲ့နေရာမှာတမင်တိုက်ခတ်ပုံရတယ်လို့ဒေသခံတွေကအယူဆနေတာပါ
။မနေ့ကအရှိတ်ချမ်းမှာတိုက်ပွဲဖြစ်သေးတယ်ကြောင့်တိုက်ပွဲဖြစ်တာတော့ရက်တော်တော်ကြာပြီပေါ့နော်။ဒါပေမဲ့မနေ့ကရှိလက်ဖြစ်သေးတယ်ကြောင့်အရှိတ်ချမ်းမှာတို့တော်အထိနာသွားတဲ့သဘောရှိကြရအောင်အထိနာသွားတဲ့ခါကျတော့ဒီစစ်ဆောင်တွေတဲ့နေရာတွေတော့သူတို့စင်တူရုံမှာစက္ကန့်နဲ့လည်းသူတို့ကမာပြီးတော့အမျိုးလားဒါမှမဟုတ်အရှိတ်ချမ်းကအထိနာသွားလို့ဒီခက်ဝင်နေပြီးတော့ဆက်ပြီးတော့အစားချေတော်မျိုးနဲ့ပုံချေလာတော့မသိကြတော့
အရသားနေထိုင်တဲ့နေရာကိုဘာကြောင့်အခုလိုတိုက်ခိုက်နေသလဲဆိုတာသိနိုင်ဖို့စစ်ကောင်စီကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအလားတူပါပဲပြီးခဲ့တဲ့မတ်လ23ရက်ကရှမ်းကယားနယ်စပ်မိုးပြေလွယ်ဝိုင်းစစ်ဆောင်စခန်းမှာစစ်ကောင်စီကလေးချောင်းနဲ့ပစ်ခတ်လို့နေအိမ်တချို့နဲ့စစ်ရှောင်းနှစ်ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေသရင်းသတင်းတွေမှာဖော်ပြထားပါတယ်ဒီမော့ဆိုမြို့နယ်အရှိတ်ချမ်းမှာတော့ရက်ရှည်တိုက်ပွဲဖြစ်ပွားနေပြီးစစ်ကောင်စီတပ်ကတိုက်ပွဲနဲ့မဆိုင်တဲ့ကျေးရွာတွေဘက်ကိုလက်နက်ကြီးအပါအဝင်လေကြောင်းနဲ့ပါတိုက်ခတ်နေပြီးဒါဟာစစ်ရာဇဝတ်မှုကိုကျူးလွန်နေတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောပါတယ
်လက်နက်ကြီးရောလေကြောင်းတိုက်ခတ်မှုရောပြုလုပ်တာတွေဝန်ဆောင်တင်ကြောင်းတွေပြင်မှတ်ထားတာတွေစစ်ပစ်ခန်းတွေပြင်မှတ်ထားတာတွေကြတော့ဒါစစ်ကောင်စီကတော့ဟိုအရေးထည့်ရှိလုပ်နေတာပဲဗောနော်ဆိုတော့ဒါတွေကလည်းဒါဟိုစစ်ရာဇဝတ်မှုတွေပဲဟိုလုပ်နေတာဗောနော်စစ်ရာဇဝတ်မှုတွေကိုဒါစစ်ကောင်စီကလည်းကျူးလွန်နေတာပဲဖြစ်တယ်ဗောနော်ဟုတ်
ဒီမော်ဆိုမြို့နယ်အရှိတ်ချမ်းမှာရှိတဲ့တနီးလာလဲကျေးရွာတောင်ကုန်းပေါ်ကနေဒေါ်လျားခုကျေးရွာတောင်ပေါ်ဘက်ကိုအင်းအားအလုံးအရင်းနဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေနဲ့ကရင်နီပူပေါင်းတပ်တွေကြားမေလ14ရက်နေ့ကနေ23ရက်နေ့အထိတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ကြောင်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကမနေ့ကမေလ24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ခမာယ425ခမာယ51ခွန်ခလာယ28တရင်တွေကထိုးစစ်ဆင်လာတာလို့ဆိုပါတယ်တိုက်ပွဲတွေအတွင်းလွိုက်ကောငွေတောင်နဲ့ဖရူဆိုမြို့နယ်ကစစ်ကောင်စီရဲ့အခြေစိုက်တပ်စခန်းကနေတဆင့်နေ့စဉ်လက်နက်ကြီးတွေအလုံးအကျုံအသုံးပြုပြီးပစ်ကူပေးခဲ့သလိုဂျက်ဖိုင်တာနဲ့စုစုပေါင်းအကြိမ်ကြီး60ထပ်မနဲ့ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်ဒီတိုက်ပွဲအတွင်းမှာနှစ်ဖက်အထိခိုက်တွေလည်းရှိနေပါတယ်။စစ်ကောင်စီဘက်ကဘိုးကြီးအဆင့်ရှိသူ2ဦးနဲ့ဘိုးအဆင့်ရှိသူ2ဦးအပါအဝင်တပ်ဖွဲ့40ထက်မနည်းတေဆုံးခဲ့ပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့ကီယင်နီပူပေါင်းတပ်တွေဘက်ကတော့10ဦးတေဆုံးခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီတေဆုံးမှုနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူး။ဒါအပြင်တိုက်ပွဲအတွင်းမှာစစ်တုံးပန်း2ဦးကိုအရှင်ဖမ်းဆီးနိုင်ခဲ့ပြီးလက်နက်ခဲယံမီးကြောက်တွေဆက်သွယ်ရေးပစ္စည်းတွေစစ်အသုံးဆောင်ပစ္စည်းတွေလည်းအများအများသိမ်းဆည်းရမိတယ်လို့ဓာတ်ပုံနဲ့တကွထုတ်ပြန်ထားပါတယ်။ဒီမော့ဆိုအရှိတ်ချမ်းမှာရှိတဲ့ဒေါ်ဆဲဒေါ်တငူးနဲ့တနီးလာလဲကျေးရွာတွေဘက်ကိုစစ်ကောင်စီကစစ်ကြောင်းထိုးနေပြီးမေလ24ရက်မနေ့ကအထိတနီးလာလဲကျေးရွာအရှိတ်တောင်ပေါ်မှာဆက်ပြီးတိုက်ပွဲဖြစ်ပွားနေတော်မူအရက်သားပြည်သူတွေအနေနဲ့အဲ့ဒီနေရာတဝိုက်မှာတက်နိုင်သမျှဖြတ်သန်းသွားလာခြင်းမလုပ်ဖို့လဲ KNDF ကသတိပေးတိုက်တွန်းထားပါတယ်ရှင်။